ဒီနေ့ကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်မှာပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပါတီကကွာမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးညင်ဖို့ကိုအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။အဆိုမတင်သွင်းခင်လွှတ်တော်စည်းဝေးမှာ ANP ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေအားလုံးကရင်ဘတ်မှာအနက်ရောင်စတီကာတွေကပ်ခဲ့ကြပါတယ်။အခုလိုလွှတ်တော်အတွင်းအနက်ရောင်စတီကာလှုပ်ရှားမှုနဲ့ပတ်သက်ပြီးရေသေးတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဦးသန်းနိုင်ကအခုလိုပြောပါတယ်
။ဒီနေ့ဒီအချိန်ခါကျွန်တော်တို့ဟာ NLD ပါတီကကွာမြို့နယ်မြစ်စလန်းတွေကလွှတ်တော်ကိုယ်စားလှယ်ကိုညီဘူးကိုဝန်ကြီးချုပ်အဖြစ်တင်သွင်းမယ်ဆိုလို့ကျွန်တော်တို့ဒီနေ့သိရတဲ့အတွက်ကြောင့်ကျွန်တော်တို့ဟာတောင်းကားတောက်ဆိုခဲ့တော့လေကျွန်တော်တို့ဟာမရနိုင်သေးတဲ့အနေအထားတစ်ခုကြောင့်ပြည်သူတွေနဲ့အတူကျွန်တော်တို့အစိုးရမဖွင့်နိုင်တာကိုဝန်နေတယ်ဆိုလေဟာလို့အထင်မဲ့တစ်ခုနဲ့ပြတာ
ဥညီဘူးကိုရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ဆိုတင်သွင်းကြောင်းလွှတ်တော်ဥက္ကဋ္ဌကကြေညာနေချိန်မှာ ANP ပါတီလွှတ်တော်ကိုယ်စားလှယ်ရဲ့အားလုံးအစည်းအဝေးခန့်မှန်းတွေကထွက်ခေါ်သွားခဲ့ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းနေစဉ်မှာဖွဲ့စည်းပုံအခြေခံဥပဒေအရဆောင်ရွက်တာလို့ပြောဆိုနေမှုတွေဟာမဖြစ်သင့်ဘူးလို့မြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်
။ဒီကနေ့ကျွန်တော်တို့သွားနေတာပြုပြင်ပြောင်းလဲရေးတိုင်းရင်းသားများရဲ့ရင်ကြားစရေးဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲဖို့စူးစမ်းနေတဲ့အချိန်ကာလကြီးမှာဖွဲ့စည်းပုံအခြေခံဥပဒေမှာဓာကြီးပါဆိုပြီးတော့အဲ့ဒီစာအုပ်ကြီးနဲ့ကာပြီးတော့ပြောတာတော့မဟုတ်သေးဘူးလို့ထင်တယ်။ကျွန်တော်တို့ပြုပြင်ပြောင်းလဲဖို့စူးစမ်းနေတဲ့အချိန်ကာလမှာဒီမိုကရေစီစနစ်ရဲ့အရသာကိုဒီမိုကရေစီရဲ့စနစ်ရဲ့လမ်းကြောင်းကိုအခုချိန်ကလေးကစပြီးတော့လမ်းစာဖောက်တင်တယ်လို့ကျွန်တော်တို့မြင်တယ်
ပြီးခဲ့တဲ့မလ24ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနေပြည်တော်လွှတ်တော်မှာတက်ရောက်နေတဲ့ရခိုင်မျိုးသားပါတီ ANP လွှတ်တော်ကိုယ်စားလှယ်တွေကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ ANP ပါတီကဝန်ကြီးချုပ်နဲ့အစိုးရကိုဥဆောင်ဖွဲ့စည်းရေးဆိုပြီးတောင်းဆိုထားတဲ့ပါတီခေါင်းဆောင်တွေမပါရှိပါဘူး။ဝန်ကြီးချုပ်အဖြစ်ဆိုတင်သွင်းခံထားသူကိုကန့်ကွက်လိုတဲ့ကိုယ်စားလှယ်တွေအနေနဲ့ခိုင်မာတဲ့သက်တည်အထောက်အထားတွေနဲ့မနေ့ပြန်မလ29ရက်နေ့နောက်ဆုံးထားပြီးကန့်ကွက်လာတဲ့အတူအမြင်စင်ရင်ပြေပွန်နိုင်ကြောင်းကြေညာခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်တွေအကြသဘောထားကွဲလိုက်တာတွေရှိပေမဲ့ NLD ပါတီကဥဆောင်မဲ့ပြည်နယ်အစိုးရအဖွဲ့ဟာအခက်အခဲမရှိနိုင်ဘူးလို့လဲဝင်းကြီးချုပ်ရာထခံရတဲ့ဥညင်ဘူးကပြောပါတယ
်အားလုံးကတော့ဒါပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်ကြမယ်ဆိုတဲ့ဘုံသဘောထားနဲ့တူညီချက်ရှိကြတယ်လို့ဒီလိုပဲနားလည်တယ်ဆိုတော့လုပ်တဲ့ကိန်းတဲ့နေရာမှာတော့ဟိုတယောက်နဲ့တယောက်သဘောထားချင်းတထက်ထဲကြချင်းမှကြမှာပေါ့ဆိုတော့ခုနကပြောလို့ဘုံဥတီချက်နဲ့ကိုပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုဥတီပြီးတော့လုပ်ကင်သွားကြမယ်ဆိုရင်ပြဿနာတွေဟာလည်းပဲတိတ်ကြီးကြီးမားမားပေါ်လာနိုင်စရာမရှိဘူးလို့မြင်တယ်အဲ့တော့ပြဿနာတွေပေါ်လာခဲ့ရင်လည်းပဲအခုဒီနေ့လိုပဲပြည်ပြည်လည်လည်လေးနဲ့ကျွန်တော်တို့ညှိနှိုင်းပြီးတော့ဆောင်ရွက်သွားကြလို့ရှိရင်ရှေ့ကိုလည်းပဲလုပ်ရမယ်လုပ်ငန်းတွေကအောင်မြင်သွားမယ်လို့အဲ့လိုနားလည်ပါတယ
်ဒီနေ့လွှတ်တော်အစည်းအဝေးမှာရခိုင်မျိုးသားပါတီဝင်30ကျော်လာဟာလေလာသူအနေနဲ့လှစ်တော်ကိုတက်ရောက်ခဲ့ကြပါရယ်ခင်ဗျာ